ုပထမဆုံးတင်ပြမယ်ပထဝီနိုင်ငံရေးဆိုင်ရာသတင်းချက်လက်ဝန်ဆောင်မှု GIS ကသတင်းဆောင်မှာမြန်မာနိုင်ငံအတွက်တော်လှန်ရေးပြီးဖြစ်လာနိုင်တဲ့လမ်းကြောင်းသုံးခုကိုထိုင်းနိုင်ငံချူလာလန်ကွန်တက်တို့ကနိုင်ငံရေးသိပ်ပံပါမခတီတီနန်ပွန်ဆူဒီရက်ကခံမှန်းသုံးသပ်ထားတာကိုတင်ပြပါမယ်။မြန်မာနိုင်ငံမှာတော်လှန်ရေးအင်အားစုတွေဟာစစ်အာဏာရှင်တော်လှန်ရေးတိုက်ပွဲတွေအနိုင်ရဖို့ဖြစ်နိုင်ခြေရှိနေပြီမယ်။တကယ်ဖြစ်လာဖို့အဝေးကြီးလိုပါသေးတယ်။ချိတ်ဆက်ပြီးမြန်မာနိုင်ငံရဲ့အနာဂတ်နဲ့ပတ်သက်လို့ဘလို့ဖြစ်လာမလဲဆိုတာကိုစိတ်ကူးကြည့်တဲ့အခါမှာဖြစ်လာနိုင်တဲ့လမ်းကြောင်းသုံးခုရှိပါတယ်။ဒီထဲမှာအဆိုးဆုံးဖြစ်နိုင်တဲ့လမ်းကြောင်းကတော့တော်လှန်ရေးပြီးမြန်မာနိုင်ငံအစိတ်စိတ်ပြိုကွဲသွားတာဖြစ်ပါတယ်။မြန်မာစစ်တပ်ဟာဆက်ပြီးအင်အားယော့လာတဲ့နောက်တော်လှန်ရေးနောက်ပိုင်းကာလအတွက်ဘလို့ဖြစ်တဲ့နယ်ဆိုတာကိုစိတ်ဆက်ညှိနှိုင်းလို့မရနိုင်ပဲတော်လှန်ရေးအင်အားစုတွေအချင်းချင်းတိုက်ခိုက်ကုန်ကြတဲ့လမ်းကြောင်းဖြစ်ပါတယ်။နောက်ဆုံးမှာ EOO တွေဟာဘ ਹੁ အစိုးရဘသူဖြစ်ဖြစ်ယူမဆိုင်တော့ပဲကိုယ့်ပြည်နယ်မှာကိုယ့်အစိုးရတီထောင်ဖွဲ့စည်းပြီးကိုယ်ပိုင်အုပ်ချုပ်ခွင့်တွေထူထောင်လာကြမှာဖြစ်ပါတယ်။အဲဒီနောက် EAO အဖွဲ့အချင်းချင်းနဲ့ EAO တွေနဲ့မြန်မာစစ်တပ်ရဲ့လက်ကျန်အဖွဲ့တွေကြားမဆုံးနိုင်တဲ့တိုက်ပွဲတွေဆက်ဖြစ်လာနိုင်တာပါ။ဒီအဆိုးဆုံးလမ်းကြောင်းရဆိုရင်တော့အာဏာမသိငင်ကနဲ့လုံးဝမတူတော့တဲ့မြန်မာနိုင်ငံဖြစ်လာနိုင်ပါတယ်လို့ဆောင်းမရှင်ကသုံးသပ်ပါတယ်။ဒါအပြင်အကောင်းဘက်ကိုတွေးပြီးစိတ်ကူးထားတဲ့နောက်ထပ်လမ်းကြောင်းတစ်ခုကထိုင်းနိုင်ငံဦးဆောင်တဲ့အာဆီယံရဲ့ဂျာဝင်စစ်ဆက်ညှိနှိုင်းမှုနဲ့ PDF, NUG နဲ့ EAO ကောင်းဆောင်နေကြသဘောတူညီချက်တစ်ခုခုရပြီးငြိမ်းချမ်းရသွားတာဖြစ်ပါတယ်။အဆုံးသတ်မှာပြည်ထောင်စုမပြိုကွဲပဲတိုင်းရင်းသားတွေအတွက်ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့အာမခံချက်ရှိတဲ့မြန်မာနိုင်ငံဖြစ်လာဖို့သဘောတူညီချက်ရသွားတဲ့လမ်းကြောင်းဖြစ်ပါတယ်။ဒါပေမဲ့လက်တွေ့မှာဖြစ်နိုင်ခြေအရှိဆုံးကတော့ကောင်းဆုံးနဲ့အဆိုးဆုံးလမ်းကြောင်းနှစ်ခုစလုံးပေါင်းထားတဲ့အခြေအနေပါစစ်ကောင်စီဟာအင်အားကျော်ကြလာပေမဲ့လေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေရင်နေပြည်တော်နဲ့အနီးတစ်ဝိုက်ကိုဖတ်တွယ်ထားပြီးလက်ရှိဖြစ်နေတဲ့ပြည်တွင်းစစ်ကိုနောက်ထပ်လာပေါင်းများစွာဆက်တိုက်နေပါလိမ့်မယ်ဒါပေမဲ့တဖြည်းဖြည်းချင်းတနည်းနည်းနဲ့တော်လိုင်းအင်အားစုတွေဘက်ကအသာစီးရလာပါလိမ့်မယ်နောက်ဆုံးမှာတော့မပြိုကွဲသေးပေမဲ့ရှမ်းကရင်နဲ့ရခိုင်ဒေသတွေမှာဘ ਹੁ အစိုးရရဲ့စီမံအုပ်ချုပ်မှုလုံးဝမရှိတော့တဲ့နိုင်ငံငယ်တွေဖြစ်ပေါ်ထွက်လာနိုင်ပါတယ်အဲ့ဒီနိုင်ငံငယ်တွေဟာနိုင်ငံပေါင်းစုံမဟာမိတ်စုဖွဲ့ထားတဲ့ Confederation ပုံစံပြည်ထောင်စုအနေနဲ့ပြောင်းလဲဖွဲ့စည်းလိုက်ကြတဲ့လမ်းကြောင်းဖြစ်ပါတယ်။နိုင်ငံတကာအနေနဲ့စိစက်ညှိနှိုင်းမှုသဘောတူညီချက်အမျိုးမျိုးနဲ့အပေးအယူတွေနဲ့ဆောင်ရွက်နိုင်မယ်ဆိုရင်ဒီလမ်းကြောင်းဟာအလုပ်ဖြစ်နိုင်ပါတယ်လို့ဆောင်းမရှင်ကသုံးသပ်ထားပါတယ်။အခုဆက်လက်ပြီးမြန်မာနိုင်ငံကစည်ရေးအခြေအနေတွေကိုသုံးသပ်ထားတဲ့မေလ16ရက်က The Economic သတင်းဆောင်မကိုတင်ပြပါမယ်။အမျိုးသားညီညွတ်ရေးဆိုရကနိုင်ငံဧရိယာရဲ့60ရာခိုင်နှုန်းကျော်ကိုတော်လှန်ရေးအင်အားစုတွေနဲ့ NUG ကနေထိန်းချုပ်ထားပြီးလို့ပြောထားပါမယ်။မြို့ကြီးတွေနဲ့အခြားအရေးကြီးတဲ့ဒေသတွေကိုစစ်တပ်ကထိန်းချုပ်ထားဆဲဖြစ်ပါတယ်။မြန်မာစစ်တပ်ဟာမကြာခင်ကထိုင်းမြန်မာနယ်စပ်ကမြဝတီမြို့ကိုလက်လွတ်ဆုံးရှုံးလိုက်ရတာကြီးမားတဲ့အလှည့်ပြောင်းလို့ယူဆပါမယ်။မကြာခင်မှာပဲစစ်တပ်ကိုထောက်ခံတဲ့နေသားဆောင်တပ်ကပြန်ပြီးထိန်းချုပ်ခဲ့ပါတယ်။ဘာကြောင့်မြန်မာစစ်တပ်ဟာအများထင်လို့မပြိုလဲသေးတာလဲလို့မေးစရာရှိပါတယ်။စစ်ကောင်းဆောင်တွေဟာလက်အောက်ကတပ်သားတွေကိုအကြောက်တရားနဲ့ထိန်းချုပ်ထားတာမိသားစုဝင်တွေကိုတစားကန်အဖြစ်စောင့်ကြည့်နေတာနဲ့စစ်အုပ်ချုပ်ရေးကနေတဆင့်ချမ်းသာကြွယ်ဝဖို့မျှော်လင့်ချက်ပေးထားတာစတဲ့အချက်တွေကြောင့်မြန်မာစစ်တပ်ဟာခုချိန်ထိမပြိုလဲသေးတာလို့ဆောင်းမကသုံးသပ်ပါတယ်။မနှစ်ကအမေရိကန်ထောက်လှမ်းရေးအစီရင်ခံစာအရဆိုရင်မြန်မာစစ်တပ်နဲ့တော်လှန်ရေးအင်အားစုတွေရဲ့တိုက်ပွဲဟာသေရေးရှင်ရေးအခြေအနေကိုရောက်လာနေပြီးအပေးယူလုပ်ဖို့မဖြစ်နိုင်တော့ဘူးလို့သုံးသပ်ထားတဲ့အကြောင်းဆောင်းမမှာဖော်ပြထားပါတယ်ခင်ဗျာ။